ကချင်ပြည်နယ်ထဲမှာ၁၀စုနှစ်တခုလောက်တိုက်ပွဲတွေဟာမပြည့်ပြတ်နိုင်တဲ့အပေါ်ကချင်အရက်ဖက်အဖွဲ့တွေကပြစ်တင်ရှုံချလိုက်ပြီးလူ့ခွင့်ရေးချိုးဖောက်နေတဲ့စစ်တပ်ကိုနိုင်ငံတကာကဝိုင်းဝန်းအရေးယူပေးဖို့လဲတောင်းဆိုလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကချင်ပြည်နယ်မှာတိုက်ပွဲတွေပိုးပြီးပြင်းထန်လာသလိုပြည်နယ်တချို့မှာလည်းတိုက်ပွဲတွေကျယ်ပြန့်လာတာပါ။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်စုံကိုတော့ရဲမွန်ကပြောပြမှာပါရှင်။
မြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့ရဲ့တကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပေါ်ခဲ့တဲ့ဆယ်နှစ်ပြည့်တဲ့အချိန်ဒေသအများစုမှာလည်းလက်နက်ကိုင်တိုက်ပွဲတွေပိုပြီးပြင်းထန်လာနေပါဗျ။စစ်တပ်ကဖေဖော်ဝါရီလ3ရက်နေ့မှာအာဏာသိမ်းလိုက်ပြီးစမ်းကျင်ဆန္ဒပြသူတွေကိုနှိမ်နှင်းလာမှာအရက်တန်းတိုက်စုံမှုတွေရှိလာတာ။ထောင်ထဲချပြီးဖမ်းဆီးခံရတာတွေကိုကချင်အရက်ဖက်အဖွဲ့အစည်းတွေကပြစ်တင်ရှုတ်ချလိုက်တာပါ။ကချင်ကတကြောပြန်တိုက်ပွဲတွေဆယ်နှစ်တည်းပြည့်တဲ့နေ့မှာတော့အခြေအနေတွေဟာအရင်ကတည်းကပိုပြီးဆိုးရွားနေကြောင်း World Kitchen Congress ရဲ့ပြောရေးဆိုခွင့်ရှိသူဒေါ်မွန်နီလီကပြောပါတယ
်။အခုချိန်မရှိသွားတဲ့အချိန်မှာပိုဆိုးရွားလာတာကမိညာအနောက်မှာတက်ကွေးရင်ကပိုပြီးပြင်းထန်လာတဲ့ဒီလူတွေရဲ့ OA စီးချိန်ကိုကံကွယ်ဆောင်ဆောင်မှုမလုပ်တဲ့အပြင်ဆက်စီးရာတွေ၊လူရက်တာတွေ၊နေရင်နဲ့ဘုံရှိတာတွေဒါတွေကစီရင်ဝင်လို့ခုရှိတယ်လို့လုံလာတဲ့ဟာဟိုအရင်ကတည်းကပိုပြီးဆိုးရွားတယ်လို့မြင်နေရတယ်ပေါ့။
စစ်တပ်ကအာဏာသိမ်းယူပြီးနောက်ပိုင်းဆန္ဒပြရတဲ့သူတွေကိုနှိမ်နှင်းရမှာအရက်သား800ကျော်တိုက်ဆုံးခဲ့ပြီးထောင်ထဲချပြီးတော့လည်းဖမ်းဆီးခံနေရပါတယ်။ဒါတွေကိုနိုင်ငံတကာကရှုတ်ချနေအောင်မလုပ်ဘဲတရားဝင်အစိုးရအနေနဲ့မရက်တည်နိုင်အောင်ကမ္ဘာကောင်ဆောင်တွေ၊ကုလကိုယ်စားလှယ်တွေ၊ ASEAN ကောင်ဆောင်တွေကပူပြီးဖိအားပေးလှုံ့ဆော်တင်ကြောင်း World Kitchen Congress ရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါ။
တောင်တန်းဒီမှာပေါ့နော်ကုံလုံးမှာပေါ့နော်ကျမတို့ဖြစ်ပွဲမြို့ပြဖြစ်ပွဲပေါ့နော်အမျိုးမျိုးကျမတို့ဖြစ်သွားနေပြီဆိုတော့ဒီကြီးချောက်မှာကျမတို့ဒီဒီပြဿနာဆိုပြီးမှမြင့်မြင့်ရှိထားလို့ရတော့ပါဘူးဆိုတော့ဒီနိုင်ငံတကာမှာရှိနေတဲ့ဆက်ရှိတွေဆူရတွေပေါ့နော်အာရှန်မှာရှိနေတဲ့အဆူရတွေဟာဆိုရင်ကျမတို့ရဲ့မြန်မာနိုင်ငံရဲ့အရေးကိုပေါ့နော်ဒီတိုင်းဆိုရင်ကြီးပါတဲ့ဟာမျိုးမဟုတ်တော့ပဲပေါ့နော်လက်ရှိတခြားနဲ့ပါဝင်ရှိရှိတဲ့ဆိုတော့ကျမတို့တောင်းဆိုချင်ပါတယ်
အရက်သားတွေရှိတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလေကြောင်းအပါအဝင်အစင်ကျင်မဲ့တိုက်ခိုက်တာတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့သူတွေဟာတသိန်းကျော်ရှိပြီးသူတို့အတွက်စားနပ်ရိက္ခာနဲ့အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုတွေလိုအပ်ကြောင်းကုလသမဂ္ဂကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။မြန်မာပြည်ရဲ့လက်ရှိအခြေအနေဟာပြည်တွင်းရေးကိစ္စမဟုတ်တော့တဲ့အတွက်နိုင်ငံတကာအတိုင်းအဝန်ကပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းအိန္ဒိယအခြေစိုက်ကချင်တမျိုးသားလုံးဆိုင်ရာလူငယ်များတပ်မကအောက်ကချင်ယူယူနီယံဘဟုကော်မတီကဒေါ်အဲလစ်ဇဘက်ကပြောပါတယ
်မြန်မာကရဲ့အောင်ပတ်တမှုကတော့ဖြစ်အနာရှင်ကိုတက်ဆိုးရှည်တဲ့ဘက်ကိုပို့ပြီးအားတာမလားကျမတို့မြင်ရတယ်ဒါကမြန်မာကလည်းအခန်းကောင်ကတော့အရေးကြီးတယ်ဆိုတဲ့ဆောင်ကကဘာလုံးဆောင်ရာဒီလက်နဲ့ရောင်းနေဒီကိစ္စတွေကိုသိတယ်သိဖို့ပေါ့နော်ဒါကအရေးကြီးတယ်ဘာလို့ဆိုတော့အခုဒီဖြစ်ကောင်စီကဒီဝန်လက်နဲ့ကိုဝေယူလို့ရတဲ့အချက်အလက်တွေဒီလက်နဲ့ကိုသာဒီလိုကိုပြန်ပြီးတော့တက်ချက်နေတယ်။ဒီလိုမျိုးသူတို့အပေါ်ဝင်မင်းတို့အားလုံးချမ်းမြေတဲ့ဒီရှစ်အာနာရှင်ကောင်းဆောင်တွေပေါ့အမိသေးတဲ့လူတွေပေါင်းပေါင်းတက်တက်တဲ့လူတွေအားလုံးကိုအရင်းကြီးဆောင်ရွက်ဖို့ရန်ငယ်တကာရဲ့တောင်းပြီးတောင်းပန်ခံမှုကိုကြားတာတဲ့အနေနဲ့ဒါတွေကိုလုံဆောင်ပေးဖို့အတွက်ကျွန်တော်တို့အနေနဲ့တောင်းဆိုချင်တယ
်။ချင်းပြည်နယ်တွေကမင်းသက်ထန်းတလန်ဟာခာတရားပြည်နယ်တွေမှာတော့ဒီမော့ဆိုလွိုက်ကော်နဲ့ရှမ်းပြည်နယ်တောင်ပိုင်းကမိုးပြဲမျိုးနယ်တွေမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေနေတိုင်းနေရရှိနေပါတယ်။မြန်မာအရေးချောင်းဝင်ဆောင်ရွက်ပေးနေတဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေကတော့မြန်မာနိုင်ငံမှာတိုးတက်မှုတွေနှေးကွေးနေတဲ့အသက်စိတ်ပြည့်ရတယ်လို့ဇွန်လ9ရက်နေ့ကတရုတ်နိုင်ငံချုပ်ချင်းမြို့မှာကျင်းပတဲ့အာဆီယံတရုတ်နိုင်ငံသားရဲ့ဝန်ကြီးများအဆင့်စီးဝေးပွဲအတွင်ပြောကြားခဲ့တယ်လို့နိုင်ငံတကာကလည်းမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့လှုပ်ဆောင်ချက်အပေါ်စောင့်ကြည့်နေတာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အင်ဒိုပစိဖိတ်မူဝါဒဆိုင်ရာညှိနှိုင်းရေးမှူးကတ်ကမ်ဘယ်ကတော့မြန်မာနိုင်ငံရဲ့အခြေအနေဟာဆက်ပြီးတော့ဆိုးရွားလာနေတယ်လို့ရိုက်တာသတင်းဌာနကိုအင်္ဂါနေ့ကပြောခဲ့ပါတယ်ခင်ဗျာ။